COVID ကာယောဂါကူးစက်မှုတွေအများဆုံးတွေ့နေရတဲ့ရန်ကုန်တိုင်းမှာဒီအပိုင်းတွင်အတည်ပြုလူနာရောနေသွားပေမဲ့ဆက်ထိန်းထားဖို့လိုအပ်နေစေဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါရန်ကုန်တိုင်းအတွင်းအောက်တိုဘာလဆန်းပိုင်းလောက်မှာကိုဗစ်ရောဂါပိုးတွေ့ရှိသူဦးရေအမြင့်ဆုံးဖြစ်ခဲ့ပေမဲ့အခုဆိုရင်ကူးစက်သူအတည်ပြုလူနာကျဆင်းလာတာသတင်းတစ်ပတ်ကျော်ရှိသွားပြီလို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစိုးဝေးစိုးကပြောပါတယ်။ဒါပေမဲ့လည်းအခြေအနေကိုဆက်ပြီးထိန်းထားနိုင်မုန်းနဲ့ကူးစက်မှုတွေကျဆင်းမှုကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့လိုတယ်လို့လည်းသတိပေးပါတယ်
။ကျွန်တော်တို့တိကတော့ပေါ့လို့မရဘူး။ကျွန်တော်ရခင်ပြောသလိုပါပဲ။ကျွန်တော်တို့လုံးဝကျွန်တော်တို့ပေါ့စားလို့မရဘူး။လူတိုင်းလူတိုင်းကျွန်တော်တို့စီကံစနစ်ကြားနာစွာနဲ့ဒီကိုဗစ်မှာသတ်မှတ်ချက်တွေကျွန်တော်တို့လိုက်နာကြဖို့လိုပါတယ်။နောက်လူအများရှိနေတဲ့နေရာတွေဈေးတွေအလုပ်ယုံတွေစက်ယုံတွေနောက်လူအများနဲ့စုဝေးပြီးတော့စီယုံနဲ့နေတဲ့နေရာတွေမှာအဆောင်တွေနေရာထိုင်ခင်းတွေမှာအထူးသတိပြုဖို့အာယုံစိုက်ဖို့လိုက်နာကြဖို့လိုပါတယ်။တင်းတင်းကြပ်ကြပ်စောင့်ကြည့်ကြဖို့လေကျွန်တော်တို့လိုအပ်ပါတယ
်အပြင်သွားရင်ပါးစပ်နဲ့နှကောင်းစီတို့ကိုစနစ်တကျမဖြစ်မနေတက်ဆင်ဖို့လိုပြီးကိုဗစ်ရောဂါလက္ခဏာရှိသူတွေအနေနဲ့လည်းကိုကနေတဆင်ပတ်ဝန်းကျင်ကိုမကူးဆက်စေဖို့သတိထားဆင်ခြင်ရမယ်လို့ပြောပါတယ်အခုလိုကာလမှာဆေးရုံဆေးကန်းတွေပုံမှန်ပြန်ခွင့်နိုင်မှုကအရေးကြီးပြီးဒါနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေတဲ့အကြောင်းတွေကိုလည်းဒေါက်တာစိုးဝေးစိုးကပြောပါတယ
် New normal လူနေမှုပုံစံအစ်စ်နဲ့အာဝင်ခွင့်ကြရတဲ့စည်းယုံနေစည်းကန်းနေဖြစ်အောင်ပြည်သူလူထုကိုတူဦးတယောက်မကြံစင်ရဲချမ်းသာမရွေးကျမ်းမာရေးစောင့်ရှောက်မှုပုံမှန်ရရှိအောင်ဆောင်ရွက်ပေးနိုင်တဲ့စည်းယုံစည်းကန်းများဖြစ်အောင်ကျွန်တော်တို့ပြုပြင်ဆောင်ရွက်လျက်ရှိပါတယ်ထူးသဖြင့်တော့ကျွန်တော်တို့ပြည်သူစည်းယုံကြီးများကိုယခုအခါမှာဒီကျွန်တော်တို့ new normal ပတ်ဝန်းကျင်ပုံစံအစ်စ်နဲ့ kait ညီတဲ့စည်းယုံကြီးများဖြစ်အောင်ပြောင်းလဲလျက်ရှိပါ
ဒီနှစ်နှစ်ဆိုင်ပိုင်းကစလို့ကမ္ဘာတဝန်းကိုဗစ်ကာယောဂါကူးစက်မှုတွေပြန့်နှံ့ခဲ့ပေမဲ့မြန်မာနိုင်ငံမှာသေဆုံးသူ10,000တောင်မပြည့်ခဲ့သလိုအတည်ပြုလူနာလည်းနည်းပါးခဲ့ပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေစတင်ပြီးတကြော့ပြန်ယောဂါကူးစက်ခဲ့ရကသေဆုံးသူ10,000အထိတိုးလာသလိုကူးစက်သူအရေအတွက်ဟာလည်း10,000အထိရှိခဲ့တာပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းကူးစက်သူအများဆုံးရှိနေတဲ့ရန်ကုန်ပြည်သူတွေမလိုအပ်ဘဲအိမ်ပြန်မထွက်ဖို့နဲ့မဖြစ်မနေအိမ်ပြန်ထွက်ရမယ်ဆိုရင်လည်းကျန်းမာရေးအသိအမြဲရှိဖို့ကိုတိုက်တွန်းထားပါတယ်
။ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကလည်းလက်ရှိမှာထုတ်ပြန်ထားတယ်ပေါ့နော်။တက်နိုင်တဲ့မြားဒီချိန်မှာရန်ကုန်တိုင်းဒေသကြီးမှာနေထိုင်တဲ့မိဘပြည်သူတွေအနေနဲ့အိမ်ပါပဲတက်နိုင်တဲ့မြားနေပေးပါပါနော်။အဲဒါပဲလည်းမဖြစ်မနေခုနစားဝတ်တွေအပြင်ထွက်ရတဲ့လူတွေကလည်းမိသားစုတိုင်းမှာရှိနေတာပေါ့နော်။ရှိနေတဲ့အခါကျရင်ဒီအိမ်မာနေရတဲ့လူတွေရောရှင်းတယ်တော့ကဘိုးရှိတဲ့လူတွေလည်းထိတွေ့ကြရမရှိဘူး။တကယ်ရင်သူ့ကူးကြရအကြောင်းလည်းမရှိဘူးပေါ့။အဲ့တော့အပြင်ထွက်တဲ့လူကတော့အထူးတတိအမြဲတမ်းထားပြီးတော့ကာကွယ်ဖို့လိုပါတယ်။ဘာလို့ဆိုတော့သူ့ကိုကူးဆက်လိုက်တာလဲ။အိမ်ကိုပြန်တဲ့အခါကျရင်အိမ်မှာရှိတဲ့မိသားစုတွေလည်းကူးဆက်ခံရနိုင်တယ်။အဲ့လိုနဲ့ဒါတမိသားစုတုံးကူးဆက်မှုတွေကရရှိပြီးတော့ကျွန်တော်တို့စေုံနေမှာကုသမှုခံရရတရားလည်းအားလုံးအတိပဲဖြစ်ပါတယ်။
ကျမရင်နဲ့အားကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတည်ပြုလူနာပေါင်း41,000ဦးရှိနေပြီးသေဆုံးသူကတော့15,000ဦးရှိနေပါတယ်။ကိုဗစ်ဒုတိယလှိုင်းမှာလူနာဦးရေများလာလို့နေရာလိုအပ်ချက်တွေကြောင့်ရန်ကုန်တိုင်းအတွင်းမှာကိုဗစ်လူနာပေါင်း9,800လောက်ကိုကုသပေးနိုင်တဲ့ကုသရေးဌာနအသစ်14ခုကိုတိုးချဲ့ထားပြီးကာယောဂါကူးစက်ဖြစ်ပွားနေတာကိုဟန်တားနိုင်ဖို့အရှင်မြင့်ဆောင်ရွက်သွားမယ်လို့ကျမရင်နဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။